ြေတော်ဆရာနိုင်ငံများဖွဲ့အာဆီယံကရွေးချယ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုခဲ့ပေမဲ့လည်းမြန်မာအရက်ဖက်လူမှုဖွဲ့စည်းတွေကကန့်ကွက်ခဲ့ကြတယ်လို့ဒေတာရင်းထုတ်တော်အမှတ်တွေကလည်းဝေဖန်ပြောဆိုထားပါတယ်။ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအာရီဝမ်ယူဆော့ဖ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ဩဂုတ်လ၄ရက်နေ့မှာရွေးချယ်ခဲ့တာပါ။ NUG ပြောခွင့်ရပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကဖြစ်နိုင်တယ်များသူအောင်မြင်မှုရတာကျွန်တော်တေချာပေါ့မြင်နေပါတယ်အထူးကိုယ်စားလှယ်နဲ့ဆက်သွယ်လို့ဆောင်သွားဖို့ကျွန်တော်တို့အစင်းချင်းရှိနေပါတယ်လို့ပြောပါတယ်ဒါအပြင်အထူးကိုယ်စားလှယ်ဟာမြမအရေးကူညီလို့ဆောင်ဖို့အကောင်းဆုံးအနေထားမှာရှိနေပါတယ်လို့လည်းဆိုပါတယ်ဆရာနာသိမ့်မိခြင်းကလေးကစားပြီးဒူးဝန်ကြီးအာယဝန်နဲ့သူစကားပြောဆိုခဲ့ပြီးတော့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတယ်လို့လည်းဒေါက်တာဆာဆာကပြောပါတယ်ဒါပေမဲ့လည်းမြမအရေးလို့ဆောင်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်း400ကျော်ကတော့ဒူးဝန်ကြီးအာယဝန်ကိုရွေးချယ်ခန့်အပ်တာမှာNUG ရဲ့သဘောထားကိုဘာမှပြောဆိုခွင့်မပေးခဲ့တဲ့အတွက်ဆိုပြီးတောက်ကြနေကပူးတွက်ထုတ်ပြန်ချက်တစ်ခုမှပယ်ချထားပါတယ်။အဖွဲ့အစည်း400ကျော်လို့ဆိုပေမဲ့လည်းသူတို့ရဲ့လုံခြုံရေးအတွက်ဆိုပြီးဘယ်အဖွဲ့တွေလဲဆိုတာအတိအကျဖော်ပြမထားပါဘူး။လူခွင့်ရေးဆိုင်ရာအာဆီယံလူတော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းဒူးဝန်ကြီးအာရီဝန်ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်တဲ့အပေါ်ဝေဖန်ခဲ့ကြပါတယ်။အဓိကအကြောင်းကတော့အထူးကိုယ်စားလှယ်ဖြင့်ခန့်အပ်တဲ့အချိန်မတိုင်ခင်ဇွန်လကမြန်မာနိုင်ငံကိုသွားအုပ်ခဲ့ခြင်းအတွင်းစစ်ကောင်စီခေါင်းဆောင်တွေနဲ့ပဲတွေ့ဆုံခဲ့တာစစ်ကောင်စီက2020ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုအတိမံပြုပဲရွေးကောက်ပွဲပြန်လုပ်မယ်လို့ပြောထားတဲ့လမ်းကြောင်းအတိုင်းလိုက်ပြောခဲ့တာတွေကို APHR ကထောက်ပြထားပါတယ်။အထူးကိုယ်စားလှယ်အာရီဝမ်ကမြန်မာနိုင်ငံကိုတူသွားတဲ့အခါလက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ရသင့်တယ်လို့ပြောထားခဲ့ပေမယ့်ဘဲတော့သွားမယ်ဆိုတာကရေရာရာမရှိသေးပါဘူး။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံအထူးကိုယ်စားလှယ်နဲ့လွယ်လွယ်လပ်လပ်ဆောင်ဖို့သူအစဉ်အသင့်ရှိနေတယ်လို့ပြောထားပါတယ်။